ရင်းရင်းလုံငန်းစဉ်မှာပါဝင်ကြတဲ့ကရင်မျိုးသားအစည်းအရုံးကဗဟိုကော်မတီဝင်တွေ၊ကရင်ပါတီခေါင်းဆောင်တွေ၊ကရင်လူထုအခြေပြုအဖွဲ့အစည်းတွေခေါင်းဆောင်80စုပေါင်းပြီးတော့ရင်းရင်းလုံငန်းစဉ်တွေကိုပြန်လည်တုံ့တက်တဲ့ဆွေးနွေးပွဲတရကိုဇွန်လ12ရက်နေ့ကနေစပြီး10ရက်ကြာကရင်မျိုးရဲ့လေးဝါးစခန်းမှာကျင်းပပြုလုပ်ခဲ့ပါတယ်ဒီစနေပွဲမှာငင်းရင်းလုပ်ငန်းစဉ်တွေဟာအချင်းယူလုပ်ကံရမှာဖြစ်တဲ့အတွက်အားနည်းချက်တွေရှိနေသေးကြောင်းသုံးသပ်ကြပါတယ်။ကရင်အမျိုးသားအစည်းအရုံးနဲ့နေမြန်းထားတာကိုဖအေးအေးမကသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားအစည်းအရုံးကခေါင်းဆောင်တွေ၊ကရင်ပါတီကခေါင်းဆောင်တွေ၊ကရင်လူထုအစည်းအရုံးအဖွဲ့အစည်းကခေါင်းဆောင်တွေအထူးသဖြင့်ငင်းရင်းလုပ်ငန်းစဉ်တွေမှာဦးဆောင်ပါဝင်ခဲ့တဲ့ခေါင်းဆောင်တွေကမြန်မာအစိုးရမြန်မာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်တည်ဆောက်ရမယ်။ငင်းငယ်ရေးလုပ်ငန်းစဉ်တွေဟာအချိန်ယူဖို့လိုအပ်နေသေးတဲ့အတွက်အားနည်းချက်တွေရှိနေသေးတဲ့အကြောင်းသုံးသပ်တွေးရှိခဲ့ရတယ်ဆိုပြီးကရင်မျိုးသားစည်းရုံးရဲ့ဒုတိယဥက္ကဋ္ဌဖရိုကွယ်ထွေးကပြောပါတယ
်။ MCA ကိုအကောင့်ပြဖို့သူ့အတွက်လုပ်ငန်းကော်မတီတွေကိုဖွဲ့စည်းရတာရှိတယ်။ MCA ရဲ့ညှိနှိုင်းရဖို့နော်။ကျွန်တော်တို့တော့သုံးသပ်တယ်။ကျွန်တော်တို့ကတော့ဒီငင်းချမ်းတဲ့မျိုးသားပြန်နဲ့ဆုမဲ့တဲ့အကြီးအကျယ်နဲ့ကျွန်တော်ဆောင်ရွက်တာတော့နိုင်ငံရေးရှင်းလင်းရေးအကြောင်းအရာစုစည်းတို့ချင်းမျိုးပေါင်းဆွေးနွေးပြီးရပ်တမချက်တို့ပြောလို့အမေတည်းရှိတယ်လို့အဲ့လိုမြင်တယ်လေ။နိုင်ငံရေးရှင်းလင်းရေးဆိုတာကအချိန်စီးပြီးလည်းတည်ကြည်နေရှင်းလင်းရေးနဲ့တိုက်ချက်တို့အချိန်ကမလုံမလောက်တဲ့အပေါ်မှာရလာထွက်လာဖို့ပြည့်တဲ့ဆောင်ရွက်တဲ့အတွက်ကြောင့်လည်းအလုံးကကျင့်နိုင်တဲ့အနေအထားမရှိဘူးလို့ကျွန်တော်လည်းအဲ့လိုပြောသုံးသပ်တဲ့အပေါ်မှာတကယ်ညီချင်းအောင်မြင်စေခြင်းနဲ့ဆန္ဒနဲ့ကျွန်တော်တို့ကဒါပြင်ပြရင်ဖြစ်ပါရဲ့။အမရီကိုတော့ဖတ်တယ်အစိုးရရတန်းကလို့တော့မဟုတ်တော့ဖတ်တယ်ဒီထိုးတဲ့နိုင်ငံကဖွဲ့စည်းရတယ်အကလုံးမှာအုံရှိကြတယ်လို့
2012ခုနှစ်မှာမြန်မာအစိုးရနဲ့ပြည်내အဆင့်ပြည်ထောင်စုအဆင့်ချုပ်ဆိုထားတဲ့အပြည့်အစာချုပ်တွေ2015ခုနှစ်မှာချုပ်ထားတဲ့ငင်းငယ်ရင်းနဲ့အမျိုးသားပြည်내တင်းငယ်ရေးဆိုင်ရာဂရုပြုစာချုပ်တွေ2015ခုနှစ်မှာပဲ NCA စာချုပ်တွေနဲ့ပတ်သက်လို့တုံ့တက်တဲ့ဆွေးနွေးပွဲကိုလုပ်ခဲ့ရမှာတော့ပြည်ပြည်내အတွင်းမှာငင်းငယ်ရေးလုပ်ငန်းစဉ်တွေလုပ်ကင်ရမှာအဆင်ပြေမှုတွေရှိပေမဲ့ငင်းငယ်ရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်ပုံမကောင်းမွန်တဲ့အခြေအနေတွေရောက်အောင်ကင်းညူအနေနဲ့တောင်းအားပေးလှုံ့ဆော်နေရတာဖြစ်တယ်လို့လည်းပြောပါတယ်
။ NGO အကောင့်ပြဖို့မှုဆိုတာကကျွန်တော်တို့ဒီဆက်သွားတဲ့ရန်ပြားတွေကဒီရေးချမ်းတဲ့မြေပတ်တော်နဲ့သူ့များဆိုတော့ပြတ်တက်ကမရသေးခိုင်မအောင်လို့အပိုင်းလို့ GMC နိုင်ငံသူတို့စီရီလို့အပိုင်းနဲ့ဒီမှာအစုပ်ဖက်ပြီးရန်ပြားတယ်လို့ငါကုန်ပြီးရှိတယ်ဘုဒ္ဓလည်းကျွန်တော်တို့ဆွေးနွေးတဲ့နေရာမှာအားနည်းချက်ရှိတယ်ဒီမှန်းလည်းဆိုတာကတစ်ဖက်နဲ့တစ်ဖက်နားလည်းမရှိရှိနဲ့တစ်ဖက်ကခံနိုင်တဲ့အဖြေကိုရဖို့အတွက်ကျွန်တော်တို့ဒီနေ့အချိန်ရှာတာဖြစ်တယ်ဒီမှန်းကြီးရန်ရှာတဲ့သဘောတော့မဟုတ်ဘူးနော်ကျွန်တော်တို့နိုင်ငံကတကယ်တည်းဒီတစ်ဖက်ကြည့်တယ်ရှားလာတဲ့အပေါ်မှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းတာတို့ဆံပြည့်ရှိမှုတွေကလည်းဒါတွေကိုကျွန်တော်တို့ယူဆနေရတဲ့အပေါ်မှာတစ်ဖက်ကလည်းနေပြီးတော့ဒီကဘာကျွန်တော်ကလည်းဒီနိုင်ငံရဲ့ရှင်းရမယ်ဆိုတော့အချင်းယူပြီးတော့တစ်ခါနဲ့တစ်ခါပေါ်မှာအပေးယူတဲ့နေ့တစ်ခါနဲ့ဘုံတော်ရပ်ပြီးချက်လို့ဖို့လိုအပ်တယ်တစ်ခုပေါ့နောက်တစ်ခုကတော့တစ်ခါနဲ့တစ်ခါဂန်ဒီယူပြီးစစ်ဆန်ပိုင်းပေါ်တော့အဲ့လိုသဘောထားတွေလက်ရှိတော့ဒီအားနည်းစစ်ရှိလာတာတွေကိုကျွန်တော်တို့ဆိုလို့အချင်းမျိုးအနေနဲ့အနေနဲ့ပြီးတော့ဒီနေ့အပေါ်မှာကျွန်တော်တို့ဘုံမကောင်းမှုတွေရေးချင်ဖြစ်စဉ်တစ်ခုပေါ်လာဖို့အတွက်ဆောင်ရွက်ရမှာကျွန်တော်တို့အားလုံးမတောင်းရှိကြတဲ့အပေါ်မှာကျွန်တော်တို့ကျွန်တော်တို့ဆုံးဖြတ်ပြီးကြရင်တ
နိုင်ငံလုံးဖြစ်ခဲ့တိုက်ခတ်မှုရစေသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့က KNU ကလက်မှတ်ရေးထိုးခဲ့တာပါ KNU ကရင်မျိုးသားစည်းရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှိမ့်ချေကြစွာလက်နက်ကိုင်တက်ခဲ့ပြီးတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်နှစ်ပေါင်း60ကျော်ကြာမှာတော့မြန်မာအစိုးရနဲ့အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်